မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်တဲ့ခုနှစ်ရမြောက်နေ့အဖြစ်ထိုင်းရောက်မြန်မာနိုင်ငံသားတွေဘန်ကောက်ကယူအန်အေစီယာကုလသမဂ္ဂမဟာမင်းကြီးရုပ်ရှင်နဲ့မြန်မာတန်ရုပ်ရှင်တွေမှာဆန္ဒပြခဲ့ကြတဲ့တဲ့တင်ကိုတင်ဆက်ပေးလိုပါရစေ။ကျွန်မမအေးပါပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်ဆန္ဒပြနေကြတဲ့မြန်မာနိုင် ညပိုင်းမှာတော့ဘန်ကောက်မှာရှိတဲ့မြန်မာတန်ရုံးရှိမှာစုဝေးဆန္ဒပြခဲ့ကြပါတယ်။နေ့လယ်ပိုင်းမှာတော့ထိုင်းရဲတပ်ဖွဲ့ဝင်တွေကလူစုခွဲဖို့အတွက်လာရောက်ပြောဆိုခဲ့တာကြောင့်လူစုခွဲပေးခဲ့ရကြောင်းဆန္ဒပြဝဲမှာပါဝင်တဲ့မြန်မာနိုင်ငံသားတဦးကပြောပြပါတယ်။
ကျွန်တော်အချိန်ဟိုတော့ကျွန်တော်တို့ကလွန်ညနေလေးနာရီအချိန်ပေါ်ကျွန်တော်ဖွင့်ပြခဲ့တော့မရှိတော့ဘူးเนาะကျွန်တော်ဖွင့်ပြသွားဘူးလို့တို့ပြောတာပေါ့เนาะလက်ကြီးအချိန်မှာကျတော့ကျွန်တော်တို့လူစုခွဲခန့်ရပေါ်တော့တကယ်လို့လူစုမခွဲလို့ရှိရင်ကျွန်တော်တို့ကလူစုမခွဲလို့ရှိရင်ကျွန်တော်တို့ကဒီမှာလူစုခွဲဖို့ပြောတာဒါပေမဲ့ညနေလာခြင်းတဲ့သူတွေကကျတော့ညနေပိုင်းမှာကျွန်တော်တို့ညနေပိုင်းမှာ တော့ဒီမှာကြတော့ဒီမှာချင်းနေကျွန်တော်စောက်ကြည့်နေတော့ဗောတော့တို့ကဟိုရဲတွေကကြတော့ကျွန်တော်ပြန်လူစုခွဲခိုင်းတာဗောတော့လူစုမခွဲလို့ရှိရတော့ကျွန်တော်အားလုံးကိုတော့ကျွန်တော်ပြန်စီချင်ပါတော့လက်ရှိမှာတော့ညနေပိုင်းတော့မလာနဲ့ဗောနောက်နေ့မှကြတော့နောက်နေ့မှကျွန်တော်တို့လာစီချင်ပါတယ်ဘာဖြစ်လို့ဆိုတော့နောက်နေ့မှဒီနေ့ကျွန်တော်တို့တက်ပြီးတော့သူ့ပေါ်ကနားမဟုတ်ရင်သူ့ပြောသလိုပဲကျွန်တော်နောက်နေ့ကျွန်တော်ခွင့်ရမှာမဟုတ်ပါဘူးနော
်ကုလသမဂ္ဂယုံနဲ့လမ်းမကြီးကိုပိတ်ဆို့ထားတဲ့ရဲတပ်ဖွဲ့ဝင်တွေကတော့လူစုခွဲဖို့အတွက်လိုက်လံသတိပေးနေပေမဲ့မြန်မာနိုင်ငံသားတွေကတော့ကမ္ဘာမကျေဥသချင်းတွေကိုတီးဆိုပြီးဆေးအနာရှင်စန့်ကျင်ရေးကြွေးကြော်တမ်းတွေနဲ့ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံသားတွေဟာဘန်ကောက်မြို့နဲ့ဝေးတဲ့နယ်မြေတွေကနေတနင်္ဂနွေနေ့မှာတကူးတကလာရောက်ဆန္ဒပြခဲ့ကြတာပါညပိုင်းမှာတော့ဆန္ဒပြသူတွေဟာယာနဲ့ချီရှိပြီးဘန်ကောက်မြို့ကမြန်မာတန်ရုံရှိမှာထပ်မံစုဝေးခဲ့ကြပါတယ်ဒီအင်အားစုတွေထဲမှာမြန်မာကျောင်းသားတွေနဲ့ရှေ့ပြောင်းမြန်မာလူသမားတွေလာရောက်စုဝေးခဲ့ကြတာပါထိုင်းနိုင်ငံချင်းမာမြို့မှာလည်းမြန်မာကျောင်းသားတွေစုဝေးပြီးညပိုင်းမှာဆန္ဒပြနေကြပါတယ်ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ